ဒီအပိုင်းတွင်းမှာပဲတနက်နေ့ပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိတင်းမာမှုတွေဖြစ်ခဲ့တဲ့လေဗရောင်းတောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်လို့ဆလင်းကြီးမြို့နယ်ရဲအာဏာပိုင်တွေနဲ့အုပ်ချုပ်ရေးမှုဦးဆောင်ပြီးတော့ဒီကနေ့တနင်္လာနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒေသခံတွေဘက်ကလောက်လေးကွာနဲ့စပြီးပြစ်ခတ်တာကြောင့်သူတို့ဘက်ကတနက်တွေနဲ့ပြန်ပြီးပြစ်ခတ်တာလို့ရှင်းလင်းခဲ့ပြီးဒေသခံ50ထက်မနည်းကိုပုံမှန်4ခုနဲ့တရားစွဲထားတယ်လို့ပြောဆိုလိုက်ပါတယ်။သတင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
လေဗရောင်းတောင်ကျင်းဒီစီမံကိန်းအတွက်အသုံးပြုမဲ့ကြောက်တဲ့ဆောင်တဲ့ကားတွေကိုဒေသခံတွေကတားဆီးရကနေတနက်တွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးသုံးရက်အကြာမှာတော့ဆလင်းကြီးမြို့နယ်ဒူရဲမှုနဲ့အထွေထွေအုပ်ချုပ်ရေးမှုဦးဆောင်ပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီသတင်းစာရှင်းလင်းပွဲကိုတွားရောက်သတင်းယူခဲ့တဲ့မုံရွာခြေဆိုင်သတင်းတော်တူဦးဖြစ်တဲ့ကိုကောင်းခန့်လင်းကအခုလိုပြောပြပါဗ
ါဆလင်းကြီးမြို့နယ်ရဲမှုထွေဝင်းကနေပြီးတော့လေဗရောင်းဒေသခံတွေကနေပြီးတော့လေးကောင်နဲ့စပြီးလို့မို့သူတို့ဘက်ကနေပြီးတော့ဒီအင်အားသုံးချုပ်ခွင်းရတာလို့ပြောတယ်။အဲလက်နက်တွေကဒီကြီးစံတွေကဘုရားကြီးစံတွေတုံးလို့ကျွန်တော်မေးတဲ့အခါကျတော့အဲ့ဒီမှာသူကတူတူပြည်နိုင်ငံထုတ်ကြီးစံတွေနဲ့ပေါ့နော်အလက်အချက်ပေါင်း60ကျော်ပြစ်ခတ်မှုရှိတယ်။နောက်တစ်ခုကကျတော့မျက်ယိုဖို့နှလုံးနဲ့ပြစ်ခတ်မှုတွေရှိတယ်လို့အဲ့ဒီမှာဒီလေးကောင်နဲ့ပြစ်တဲ့အခါမှာဒေသခံတွေရဲ့ပြစ်ခတ်မှုကြောင့်ပေါ့နော်သူတို့ရဲအင်အားပေါ့နော်ဒီရဲ6ရောက်လောက်တန်ရရလို့ပြောပါတယ်ဗျ။နောက်တစ်ခုကကျတော့ဘာကြောင့်ဒီလိုမျိုးဒီအင်အားသုံးချုပ်ခွင်းရတာလဲလို့မေးတဲ့အခါကျတော့ဒါသူတို့ပြောတယ်အထက်ကအမိန့်ရသူတို့ကလောရတာလို့ပြောတယ်ဗျ။ဒီကစားနေနဲ့ညှိနှိုင်းပြီးတော့ဖြည့်ရှင်းလို့ရောဒီကိစ္စကမရနိုင်ဘူးလားပြောတဲ့ခါကျတော့အဲ့လိုမျိုးလဲသူတို့အဆင်မပြေလို့မို့အထက်အမိန်ပေးရပေါ့ညှိစားချက်ရသူတို့ကလောရတာလို့ပြောပါတယ်ခင်ဗျာဒါပေမဲ့ဟိုနောက်တစ်ခုထူးခြားတာကပါလဲဆိုတော့ဒီဒေသခံတွေကိုကြည့်တော့ဗာတီနဲ့ပြစ်တာဟာတော့သဘောရုံးနဲ့ပြစ်တာလို့ပြောပါတယ်ရေမှုကိုယ်တိုင်ကတော့ဒီ
လေဗရောင်းတောင်ကျင်းဒီစီမံကိန်းမှာအသုံးပြုတဲ့ကြောက်စဲဆောင်တဲ့ကားတွေကိုခွင့်ပြုချက်မရပဲတဲဆောင်ထုတ်ယူမှုတွေလုပ်နေတာကြောင့်ဆိုပြီးသကိုင်းတိုင်းအစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရကြောက်တဲ့ထုတ်လုပ်မှုတွေကိုမလ26ရက်နေ့ကအကန့်အသတ်မရှိပိတ်သိမ်းလိုက်ပါတယ်ဒီလိုပိတ်ပင်လိုက်တဲ့အတွက်တနက်နဲ့ပြစ်ခတ်ခံရပြီးတဲ့နောက်တင်းမာမှုဖြစ်နေတဲ့အခြေအနေတချို့ကိုရှော့ချနိုင်ခဲ့ပေမဲ့ဒေသခံတွေကိုတရားစွဲဆိုတဲ့ကိစ္စတွေကိုတော့အာဏာပိုင်တွေကဆက်လက်လုပ်ဆောင်နေတာပါ
ပြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်မှာလေဗရောင်းတောင်ဒေသခံပေါ့နော်ဟောဒေါ်တန်းညနဲ့ဦးဝင်းကျော်ခေါင်းဆောင်တဲ့ဒေသခံလူဦးရေ50ကျော်ကိုသူတို့ကိုဒီလက်တပ်ဖွဲ့ကိုပြန်လည်ပြစ်ခတ်မှုအနေနဲ့ဆုံးမ4ခုနဲ့အမှုခွန်ထားတာရှိပါတယ်ခင်ဗျာ
တရင်းသာရှင်းလင်းပွဲနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မေးမြန်းလို့မရခဲ့ပါဘူးမလ29ရက်နေ့မှာပဲပဲခူးတိုင်းပြည်မြို့မှာလဲလေဘရောင်းတောင်မှာတနက်နေ့ပြစ်ခတ်မှုနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြမှုတွေရှိခဲ့ပါတယ်လေဘရောင်းတောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေနဲ့ကွန်မြူနတီကြားမှာ2021ခုနှစ်လောက်ကစပြီးပြင်းထန်မှုတွေဖြစ်လာတာပါဒီအတွက်လေဗရောင်းတောင်ကျင်းဒီစီမံကိန်းအနီးကကျေးရွာတွေကိုပုံမှန်144ထုတ်ပြန်ထားခဲ့ပါတယ်။ရှီဟောင်းတာတနီကအဆောက်အဦဖြစ်တဲ့လေဒီတိန်ကိုဖြိုဖျက်ပြီးလုပ်မဲ့စီမံကိန်းနဲ့ပတ်သက်လို့တန်ခါအများစုပါတဲ့ဒပိတ်စခန်းတွေဖွင့်ပြီးဆန္ဒပြခဲ့တာကြောင့်2022ခုနှစ်ထဲမှာနှိမ်နှင်းခံခဲ့ရပါတယ်။အဲ့ဒီကာလမှာတန်ခါအပါ100လောက်ဟာနှိမ်နှင်းမှုတွေအတွင်းမီးလောင်တံရတွေရခဲ့တာပါ။ဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးကအစီရင်ခံစာတစောင်ထွက်ခဲ့ပါတယ်။ဒီစီမံကိန်းကိုအရင်တုန်းကတော့မြန်မာဝန်ပေါင်ကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်လည်ချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝန်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးမြတ်ခွဲဝေယူဖို့အတွက်ဆုံးဖြတ်ထားပါတယ်အစိုးရတက်လက်ထက်ပြီးခဲ့တဲ့6လအတွင်းမှာတော့နိုင်ငံတော်အနေနဲ့အမေရိကန်ဒေါ်လာတန်း20ဝင်ငွေရရှိခဲ့တယ်ဆိုပြီးမြမအစိုးရဘက်ကထုတ်ပြန်ထားတဲ့လေဗရောင်းတောင်ကျင်းဒီစီမံကိန်းဟာဒေသခံတွေရဲ့ကန့်ကွက်မှုတွေကိုပြင်းပြင်းထန်ထန်ကြုံနေရတာပါဒီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့နဲ့ဒေသခံတွေသဘောမတူပဲစီမံကိန်းကိုမလုပ်ဖို့ဒေသခံတွေရဲ့နေရာတွေကိုတိမ့်ပြီးလှုပ်ဆောင်နေတဲ့စီမံကိန်းကိုကန့်ကွက်မှုအရှိန်တစတဲ့တစမြင့်တက်လာပေမဲ့လည်းသခိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုယ်တိုင်ဖြေရှင်းဖို့အခက်အခဲတွေရှိနေတာကြောင့်ပြည်တော်စုလွတ်တော်ကိုတင်ပြီးဆုံးဖြတ်ရမယ်လို့လဲသခိုင်းတိုင်းဆလင်းကြီးမြို့နယ်တဲကလွတ်တော်ကိုယ်စားလှယ်တွေကပြောပြကြပါတယ်ရှင်